YSBS လို့ခေါ်တဲ့မြန်မာနိုင်ငံရန်ကုန်နိုင်ငံရေးသိပ္ပံအကြောင်းကိုနိုင်ငံတကာစံချိန်ပြီးတင်ကြားလေ့လာရေးဌာနကြီးတစ်ခုဖြစ်အောင်ရည်ရွယ်စူးစမ်းနေပါတယ်လို့ဒီအကြောင်းကိုစတင်ထူထောင်ခဲ့သူတူဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးမြတ်သူကပြောပါတယ်။ VOA Editor ဦးတညုံကတွေ့ဆုံမေးမြန်းထားတာ
ပါ။ဦးမြတ်သူကျွန်တော်တို့ VOA ကလာပြီးတော့ဒီမေးမြန်းတာအခုလိုလက်ခံပြချပြရရှိလို့အများကြီးတင်ပါတယ်။ကျွန်တော်အရင်ဆုံးမေးချင်တာကဒီ YSPS ပေါ့နော်ရန်ကုန်ဒီနိုင်ငံရေးသိပ္ပံအကြောင်းစပြီးတော့တီထောင်ပြတဲ့စိတ်ကူးပေါ့နော်ကိုမြတ်သူကလည်းဒီအကြောင်းစပြီးတော့ဖွဲ့စည်းတဲ့အထက်မှာပထမဆုံးဆောင်ကမ္မကထပြုလက်လူတယောက်လည်းဖြစ်တဲ့အခါကျတော့ဘာလို့စိတ်ကူးမျိုးနဲ့စပြီးတော့အကြောင်းတည်နေရတာ
ကျွန်တော်ထောင်ထဲမှာရှိတယ်ရှိကြတဲ့ဒီစိတ်ကူးပေါ်ခဲ့တာပေါ့နော်ဈေးထဲမှာလည်းအကျဉ်းသားတွေလည်းတွေ့တယ်ဟိုတော်တော်များများဒီနိုင်ငံရေးသိပ္ပံဆိုတော့သိစနစ်တကျလေ့လာသင်ကြားခွင့်မရတော့တချို့အခြေခံ concept လေးတွေသိအားနေတာတွေ့ရတယ်ဟိုဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာနှစ်ပေါင်း60လောက်ကဒီနိုင်ငံရေးသိပ္ပံဆိုတာဘယ်သူမှတင်ကြခွင့်မရခဲ့ဘူး။ဒါအဲ့ဒါကြောင့်မို့ဒီလိုအခြေအနေဖြစ်နေတာပေါ့နော်။အဲ့တော့ကျွန်တော်ထောင်အောင်ထွက်လာတဲ့အခါမှာကျွန်တော်ဒီတခြားကျွန်တော်လုပ်ဖက်ကမှတင်ကြခြင်းတွေရှိတယ်။သူတို့ကလည်းအကုန်လုံးဒီလိုနိုင်ငံရေးသိပ္ပံအကြောင်းအကြောင်းထောင်ဖို့စိတ်ကူးတူနေတာကိုတွေ့ရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့စုပေါင်း70ယောက်လောက်ကဒါကိုစုပေါင်းတယ်မှာဒီနိုင်ငံရေးသိပ္ပံအကြောင်းစပြီးထောင်ခဲ့တာ။
အဲ့တော့စပြီးတော့လုတက်စင်မှာတင်မဲ့ဆရာအစားပေါ့လူရင်းမြစ်ကောနောက်ထောက်ပံ့ရေးပစ္စည်းရောဘယ်လိုမျိုးစပြီးတော့လုခဲ့ကြရလဲ။
ကျွန်တော်ကိုယ့်အကူလုတ်ခဲ့ရတာခင်ဗျာဘယ်အထောက်ပံ့မှာကျွန်တော်ဟိုမရခဲ့ကြဘူးပေါ့နော်အကုန်လုံးကိုယ်ပစံကိုစိုက်တယ်နောက်ပြီးတော့ဆရာတွေကလည်းကိုယ့်အကူလေ့လာမှုနဲ့ကိုယ့်ဘာသာကိုလေ့လာပြီးတော့ကိုယ့်အကူသင်ကြတာအားလုံးကလည်းနိုင်ငံသိပ္ပံကိုအရင်စိတ်ဝင်စားကြတဲ့လူတွေဆိုတော့ကိုယ့်အကူလေ့လာထားကြရတယ်အများကြီးပဲလीအဲ့တော့ဟိုကိုယ်ကိုယ်တိုင်သင်ရတယ်ဗျာဘာလို့ဆရာငါ့ဘုပစံနဲ့ကျွန်တော်မတက်နိုင်ဘူးနောက်ပြီးတော့အဲ့တုန်းကတော့ဒီကိုထုံးမြအောင်တို့ဘာလို့သူတို့ဆရာလည်းနည်းနည်းပါဟိုအကူညီရတာပေါ့နော်ဒီအခန်းငါ့ဘုပါအောင်ကြလို့အဲ့သူတို့ပါစံနဲ့ကူညီတာရှိတယ်အကုန်လုံးကိုယ့်ဘာသာကိုစပြီးထူထောင်ခဲ့ကြတာပ
ါကိုယ့်အကူလေးလာရဲဆိုတာကကိုယ့်အကူထောင်ထဲမှာပဲလေးလာကြတာလားပြင်ပမှာလေးလာရဲတတ်ပညာရောရှိလား
ထောင်ထဲမှာဆိုတာ
ဆိုလွယ်ကကျောင်းနဲ့တေချာနိုင်ငံသိပ္ပံကိုတက်ခဲ့ကြတာလေလူတွေရောပါလား
ကျောင်းနိုင်ငံသိပ္ပံကိုတေချာတက်ခဲ့ရတဲ့လူကတော့တယောက်နှစ်ယောက်လောက်ပဲပါမယ်ဗျာဥပမာကျွန်တော်တို့ကကိုစိုးမြောင်ဆိုရင်ဒါ science po ကအပြင်သစ်ကနေပြီးတော့ political science နဲ့ master ရတယ်ကျွန်တော်ကဒီ LSE ကနေ political theory နဲ့ master ရတယ်ဒီလောက်ပဲကျန်တဲ့လူတွေကတော့ကိုယ့်ဘာသာကိုstudy လောက်ရတာခင်ဗျဟု
တ်ကဲ့အဲ့တော့ကျွန်တော်ចောင်းသားတွေညပတ်သက်လို့မြင်ချင်ပါတယ်ចောင်းသားတွေကိုရောဘယ်လိုရွေးချယ်တာလဲចောင်းသားတွေကနိုင်ငံရေးဖီးရပါလားနိုင်ငံရေးလုပ်ငန်းတွေတက်ကြွတဲ့လှုပ်ရှားသူတွေပဲလား
ចောင်းဆော့ဆော့ဖွင့်ခြင်းတော့ကတော့ကျွန်တော်တို့ကနည်းနည်းအဲ့တော့တိတ်လည်းမပွင့်လန်းသေးတော့နည်းနည်းကိုနီးစက်ရတွေပဲဆိုတော့များသောအားဖြင့်တက်ကြွလှုပ်ရှားသူတွေများပါတယ်ဒါပေမဲ့နောက်ပိုင်းကျတော့ကျွန်တော်တို့ကအကုန်လုံး open ပါဒီတက်ကြွလှုပ်ရှားတဲ့သူတွေရောဒီ NLD တို့ဘာလို့ဒီနိုင်ငံရေးပါတီတွေအကုန်လုံးရောကျွန်တော်တို့ကတင်တဲ့အစ်တခါဖွင့်မယ်ဆိုတိုင်းကျွန်တော်တို့သူတို့အဲ့ application form တွေပေါ့နော်ကြောင်းလျှောက်လာပုံစံတွေကျွန်တော်ပို့ပေးပါတယ်ဟို background ဘောင်းဆိုပေါ့နော်ဒီအားလုံး open to all ပဲပေါ့ဒီ civil society တွေကလူတွေလည်းရှိတယ်တာမန်ဒီနိုင်ငံသိပ္ပံအောင်စိတ်ဝင်စားအောင်တက်တက်နဲ့ဒါတက်ချင်တဲ့သူတွေကိုလည်းကျွန်တော်တို့ကလက်ခံပါတယ်ဟုတ
်ကဲ့လူငယ်တွေရဲ့ဒီနိုင်ငံသိပ္ပံနဲ့ပတ်သက်လို့စိတ်ဝင်စားမှုဘယ်လိုရှိလဲ
အဲလူငယ်တွေနိုင်ငံသိပ္ပံတော်တော်စိတ်ဝင်စားလာကြတယ်ခင်ဗျာဘာဖြစ်လို့ဆိုတော့သူတို့တလျှောက်လုံးမှာနိုင်ငံသိပ္ပံဆိုတာဘာမှလုံးဝမသိခဲ့ရအောင်ခုနပြောသလိုသင်တန်းဆိုတာလည်းဒီကျောင်းမှာတက္ကသိုလ်တွေမှာလည်းနိုင်ငံသိပ္ပံဌာနဆိုတာလုံးဝမရှိခဲ့ကြဘူးအဲ့တော့လုံးဝမသိခဲ့ကြဘူးနောက်ပြီးတော့ပွင့်လင်းလာတဲ့အချိန်မှာလည်းဒီလို channel တွေဘာတွေမှာလည်းနိုင်ငံအကျောင်းတွေကပုံပုံလင်းလင်းရေးလာကြပြောလာကြဆိုတော့ဒါတွေကိုဖတ်မိတော့လည်းပို့ပြီးတော့သူတို့ရဲ့အာယုံတွေကိုပို့ပြီးတော့နှိုးဆွကြတဲ့ခါကျတော့ဟိုဘာပြောနိုင်ငံသိပ္ပံကိုစိတ်ဝင်စားလာကြတယ်တော်တော်ကြီးကိုစိတ်ဝင်စားလာတွေ့ရတယ်ခင်ဗျ
ာခုနကပြောလို့တက္ကသိုလ်ကျောင်းတွေမှာလည်းနိုင်ငံသိပ္ပံမရှိဘူးဒီမှာပဲသင်ပေးတဲ့ခါကျတော့ဒီမှာသွားပြီးတော့ gap ဖြစ်တာမျိုးတော့ကြုံဘူးလားဥပမာဆိုတာတက်လာတဲ့ကျောင်းသားတွေက live ဖို့ဒီတင်ရုံညွှန်းတဲ့အနေနဲ့ live ဖို့ live မိဖို့အခြေအနေပေါ့အ
ဲ့ဒီအခက်ခဲတော့တော်တော်လေးရှိတယ်ဗျာဘာလို့ဆိုတော့ငူနာပြောသလိုဘယ်မှမမတင်ခဲ့ရဘူးဗျာနောက်ပြီးတော့ဒီမှာလည်းဘယ်မှမတင်ခဲ့ရအောင်နောက်တက္ကသိုလ်တွေမှာလည်းအဲ့လိုဌာနတွေမရှိတော့နိုင်ငံရေးသိပ္ပံနဲ့ပတ်သက်ပြီးတော့ academic paper လိုဟာမျိုးဆန်ဆန်ဒီမှာကမရှိသလောက်ပဲဗျာနိုင်ငံရေးသိပ္ပံနဲ့အဲ့တော့လူတွေကစနစ်တကျတီးဖို့တက်ဖို့ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တော့တချို့ဒီအခုဒီကျွန်တော်တို့ဒီနေ့စဖွင့်တဲ့ဒီ advanced course မှာဆိုလို့ချင်းဒီ professor လာတော့ဆိုရင်ဒါတော်တော်လေးကိုခက်ခဲဖြစ်တယ်။ तू ကဟိုမှာသင်လို့ညံ့တော့ကိုနည်းနည်းလေးဟို adapt လုပ်ပြီးတော့ तू သင်တာပဲ။ဒါပေမဲ့တချို့ဟာတွေမှာဒီမှာလုံးဝမကြားဘူးတဲ့ concept တွေသဘောထားတွေပါသဘောတရားတွေပါလာတယ်ပေါ့နော်။အဲ့လိုလေးတော့တွေ့ရတယ်ခင်ဗျ။
အဲ့တော့လက်ရှိကိုမြတ်သူတို့ YSPS လုပ်နေတဲ့သင်ုံညွှန်ကြပေါ့နော်။သင်ကြားရေးပုံစံကရောဘယ်လိုပုံစံမျိုးနဲ့သွားနေလဲ။
သင်ရုံးညွှန်တဲ့ကတော့ပရမတော့ကျွန်တော်တို့ကဒီခုနကပြောသလိုဟိုဒီက political science ကိုဘာမှမသိတဲ့လူတွေဒါမှမဟုတ်ရှင်လည်းနည်းနည်းဟိုစိစနစ်တကျမတက်ထားတဲ့လူတွေအတွက်ကြတော့နည်းနည်းသူတို့အတွက်လွယ်ကူမဲ့သင်ယူညွန်းနှောင်းကိုကျွန်တော်တို့ကဟိုရှာတယ်ပေါ့နော်အဲ့မှာကျွန်တော်တို့အရင်ကတုံးတာတော့ဒီ fellowship လေးရဲ့ power and choice ဆိုတဲ့စာအုပ်လေးကိုအခြေခံပြီးတင်တာ လွယ်လွယ်ကူကူနဲ့ပေါ့နော်ဒီအခြေခံအချက်လက်တွေနိုင်ငံသိပ္ပံရဲ့အခြေခံအချက်လက်တွေလွယ်လွယ်ကူကူနဲ့သူတို့လိုနားလေလွယ်တဲ့ဟာကိုအခြေခံပြီးတော့မှကျွန်တော်သင်တယ်အခုဒီ diploma course မှာတော့နည်းနည်း advance ကိုဖြစ်တာပါဗျာကျွန်တော်လည်းဒီ LSC တက်တော့ဒီ LSC course တွေမှာ enroll လုပ်ပြီးတော့မှတချို့ curriculum တွေကိုလည်းကျွန်တော်တို့ကအဲ့မှာကြည့်ပြီးတော့မှဒီဗမာပြည်အနေထားနဲ့သင်လျော်သလောက်ကိုကျွန်တော်တို့ကပြုပြင်ပြောင်းလဲပြီးတော့မှသင်နေတာရှိပါတယ
်သင်ကြားရေးပုံစံအောင်ဘယ်လိုသွားလဲ
သင်ကြားရေးပုံစံကတော့ဒီနိုင်ငံတော်လက်ထူတွေနဲ့ပြောမှဆိုရင်တော့ဆက်မနာမျိုးဟာမျိုးပေါ့ဗျာပထမတနင်္လာကျော်လောက်ကလက်ချပေးမယ်နောက်ပိုင်းကျန်တဲ့ဒီတနင်္လာသို့မဟုတ်နိုင်ဘက်လောက်က discussion ပေါ့အဲ့တော့ဆရာကပထမလက်ချရိုက်မယ်လက်ချရိုက်တဲ့ခါမှာနားမလည်တာရှိရင်လက်ချရိုက်နေလို့မှမေးလို့ရတယ်ပြီးသွားလို့ရှိရင်ကိုယ်သဘောတူတာတွေမတူတာတွေအကုန်လုံးလွတ်လပ်ပွင့်လင်းစွာဟိုမေးဟိုဆွေးနွေးဖလှယ်လို့ရတယ်ကျောင်းသားအချင်းချင်းမှာအဲ့ဒီခါမှာကျွန်တော်တို့ဦးစားကျွန်တော်တို့ဖန်တီးထားတဲ့ပတ်ဝန်းကျင်ရတော့ဗျာအားလုံးကဘယ်သူရဲ့မေးခွန်းတော်လည်းကောင်းဘယ်သူရဲ့မှတ်ချက်တော်လည်းကောင်းဘယ်ဟာမှမှားတယ်ဆိုတာမရှိဘူးဆိုတဲ့အခြေခံပုံမှာကျွန်တော်တို့ကဒီကျောင်းရဲ့ပတ်ဝန်းကျင်ကိုကျွန်တော်ဖန်တီးထားပါကျွန်တော်တိုင်းပြည်မှာတချို့ကနည်းနည်းရှိုးရှိုးရှက်ရက်ဖြစ်တာပေါ့ဗျာဟိုငါပြောလိုက်ရင်လူကြီးစရာများဖြစ်မလားငါ knowledge နည်းတော့လူတွေကမှားတယ်ပြောမလားဒီပညာရေးပိုင်းဆိုင်မှာမှားတယ်ဆိုတာလူအုံနောက်ကထွက်လာတဲ့ဟာမှားတယ်လို့ကျွန်တော်တို့ဒီနေရာမှာလုံးဝဟိုဘယ်လိုအခြေအနေမျိုးမှာမှအဖြစ်မခံပါဘူးအားလုံးကိုလေးလေးစားစားနဲ့လေးလေးနက်နက်ဆရာလည်းပြန်ပြီးဖြေရှင်းတယ်ဟိုမတိတာချင်းမိတယ်ပြီးဆွေးနွေးတဲ့ခါမှာလည်းဒီပတ်ဝန်းကျင်ကိုကျွန်တော်တို့တေချဖန်တီးပေးထားပါတယ်ဟု
တ်ကဲ့ခုနောက်ပိုင်းအချိန်တွေမှာမြန်မာနိုင်ငံမှာကျွန်တော်သတိထားမိလောက်ဒီနိုင်ငံရေးသိပ္ပံတို့ဖွံ့ဖြိုးရေးတို့တင် जा ပြီးနေတဲ့သင်တန်းကျောင်းတွေတွေ့ရပါတယ်တော်များတချို့တော်များတွေ့ရပါတယ်ဥပမာတချို့ foundation တွေကလုပ်တယ်တချို့ဖွဲ့စည်းတွေကလုပ်တယ်အဲ့တော့ဒီဖွဲ့စည်းတွေရဲ့နောက်ခံနိုင်ငံရေး background တွေရှိကြတာ哦ရှိကြတော့ခု YSPS ကရောဘယ်လိုနောက်ခံမျိုးနဲ့ဘယ်လိုတင် जा တဲ့အနေအထားရှိလဲ
ကျွန်တော်တို့ကဗျဒီနိုင်ငံရေးသိပ္ပံကိုပညာရေးဆန်ဆန်ပါဆွဲလမ်းမှာတော့လကောင်းဘလို့ဒီကိုတန်ရတန်ရအောင်ဆွဲပြီးတော့သင်တာမျိုးဆိုတော့လကောင်းအဲ့လိုမျိုးကျွန်တော်လုံးဝလက်မခံပါဘူးဗျပညာရဲ့ဆန်ဆန်เนาะသူတန်တန်ရှင်ရှင်ဒီပညာရဲ့ကိုမျှဝေဖို့ဆိုပြီးတော့အားလုံးကအဲ့စိတ်ကူးမှာတစ်ထပ်တည်းတူကြပါတယ်ဘာလို့ဆိုဒီလိုသင်မေးမှသာလင်တကယ်လို့ဟို open ပေါ့เนาะအားလုံးက open လည်းဖြစ်မယ်ဘလို့ဘောင်ကတ်တာမှုမှာမရှိဘဲနဲ့ဟိုကိုပိုင်အတွေးခေါ်ရင်းနဲ့ချင်းချင်းသုံးသက်ပြီးတော့မှအရန်လွတ်လပ်တဲ့ဒီတင်ယုံညွန်းနံပြီးလို့ရှိရင်လုံးဝဘလတ်မှုအစွဲလမ်းမရှိတဲ့တင်ယုံညွန်းနံမျိုးဖြစ်အောင်ကျွန်တော်တို့ကဦးစားပေးပါတယ်ဘလို့ကျွန်တော်တို့မှာကြိုတင်ရည်ရွယ်ထားတဲ့ဘယ်ထရန်ကိုဦးစားပေးတင်မယ်ဆိုတာမျိုးမရှိဘူးဥပမာဆိုရရင်ဗျာဒီ democratization မှာဆိုရင်တချို့ကဒီ development ဦးစားပေးပြီးတင်မယ်ဗျာကျွန်တော်တို့ကတော့မဟုတ်ဘူးဒီမှာဒီ democratization နဲ့ပတ်သက်လာလို့ရှိရင်ဒီ modernization theory approach ရှိမယ်ဒါမှမဟုတ်ရှင်လဲ historical sociology approach ရှိမယ်ဒါမှမဟုတ်ရှင်လဲဒီ transition နဲ့ပတ်သက်တဲ့approach ရှိမှာပေါ့ဗျာဒီ AAL တွေအချင်းချင်းမှာ AAL pack တွေလုပ်ပြီးတော့သွားတဲ့ transition တွေရှိတယ်အဲ့တော့အဲ့ဒီမှာနိုင်ငံတကာမှာရှိတဲ့ theory တွေဘာရှိလဲဆိုတော့ကျွန်တော်တို့ကအားလုံးချပစ်လိုက်တာသူတို့ဘာသာသူတို့သုံးသပ်ပါစေသူတို့ဘာသာသူတို့ဒီမမာပြီးအခြေအနေကဘယ်လိုအခြေအနေတွေရှိတယ်ဆိုတော့သူတို့ဘာသာသူတို့ဒီအခန်းထဲမှာလည်းသူတို့တယောက်တယောက်လွတ်လွတ်လပ်လပ်ဖလှယ်ခွင့်ရှိတယ်နောက်သူတို့ဘာသာသူတို့လွတ်လပ်စွာယုံကြည်ခွင့်ရှိတယ်ရှိတယ်ဒီတင်ရိုးတွေနဲ့ပတ်သက်လာ
အဲ့တော့ဒီကျောင်းထွက်ဒီကျောင်းကထွက်လာတဲ့ကျောင်းသားတွေရဲ့ရည်သူနဲ့ပတ်သက်လို့ပေါ့ကိုမြတ်သူဘယ်လိုအကဲဖြတ်မိလဲကျင်းအားရမှုရှိလားလူရမယ်လို့ထင်သေးလား
အင်းလောလောဆယ်တော့ကျွန်တော်တို့ဒီ2လ3လပဲဆိုတော့တိတ်အများကြီးတော့မပေးနိုင်သေးဘူးပေါ့ဗျာဒါပေမဲ့လည်းအတိုင်းအတာခုဆိုကျွန်တော်တို့ကျင်းတတ်တယ်လို့ပြောလို့ရပါတယ်ဘာလို့လဲဆိုတော့တချို့ចောင်းသားတွေဆိုရင်သူတို့သက်ဆိုင်ရာចောင်းတွေမှာចောင်းသားသမဂ္ဂမှာခေါင်းဆောင်တွေဖြစ်လာတယ်ပါတီမှာဆိုလို့ရှိရင်လူငယ်တွေမှာနည်းနည်းလေး CEO အားကောင်းလာပြီးတော့ခေါင်းဆောင်နည်းနည်းလူငယ်ခေါင်းဆောင်လေးတွေဖြစ်လာတာတွေတွေ့ရတယ်ဘာဖြစ်လို့လဲဆိုတော့ဒီမှာနိုင်ငံရေးသိပ္ပံကိုသူတို့တေချဟိုအခြေခံမျိုးသိလာတဲ့ခါကျတော့သူတို့အဓိကတော့ဗျာသူစီယုံတဲ့ခါမှာဖြစ်ဟောပြောတဲ့ခါမှာဖြစ်ဖြစ်ဒါတွေကသူတို့တွေကိုတကယ်ကိုဒီ asset တွေပါပဲ
ဟုတ်ကဲ့နောက်တစ်ခုအခု YSPS အနေနဲ့အခုရက်တီနေရဲ့နေရာမှာတခြားဒီပြင်ပတက္ကသိုလ် college တွေနဲ့ချိတ်ဆက်မှုရောရှိပါလားဥပမာမြန်မာပြည်မှာဖြစ်ဖြစ်တခြားနိုင်ငံတကာကပဲဖြစ်ဖြစ်ပေါ့
ဗမာပြည်မှာတော့မရှိဘူးခင်ဗျာနောက်ပြီးတော့ဟိုဗမာပြည်မှာမရှိဘူးဆိုတာတော့ဒီမှာလည်းနိုင်ငံသိပ္ပံနဲ့ပတ်သက်တဲ့ဘယ်ဌာနမှလည်းမရှိပါဘူးနိုင်ငံတကာမှာတော့တချို့ professor တွေနဲ့ကျွန်တော်တို့ကဟိုချိတ်ဆက်ပြီးလောက်တာတွေရှိတယ်ဒါပေမဲ့တက္ကသိုလ်ချင်းအဲ့လိုချိတ်တဲ့အနေထားတော့မရောက်သေးဘူးဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုရောက်အောင်ကျွန်တော်တို့စူးစမ်းနေပါခင်ဗျာအခုမှဒီ professor Christian Stoke လို့မျိုး University of Oslo ကဒါသူတို့ဆိုလို့ရှိရင်ဒါသူဆိုရင်ဒီကဒီအခုလက်ရှိ diploma course မှာဆိုလို့ရှိရင်သူတို့ဒီ one course ကိုသူဒီမှာလက်ချ10ရက်လာပေးသွားတယ်ပေါ့နော်အဲ့လိုဒီလိုပုံကိုရေးရဟိုဒီမှာလာပြီးတော့ချိတ်ဆက်ပြီးသင်ကြားပေးနေတာရှိပါတယ်ဒါကျွန်တော်တို့ရဲ့ idea ကလည်းဟိုရှင်းရှင်းပြောလို့ရှိရင်ကျွန်တော်တို့ ဒီဟိုဖန်ဒီမှာညာလဲအဲ့လောက်ကြီးမတောင့်တင်းတော့ဆရာတို့ငားနိုင်တဲ့အနေအထားမရှိဘူးဒါပေမဲ့ကျွန်တော်မှအသိကျွမ်းရှိတယ်ဗျာကျွန်တော်တို့ရဲ့ contact တွေရှိတယ်ကျွန်တော်တို့အဲ့လိုလူတွေကိုကျွန်တော်တို့က channel လုပ်ပေးတာပေါ့ဒီကလူတွေသူတို့တွေရဲ့ resource တွေကိုသူတို့တွေဟိုရှင်းကပ်ခွင့်ရအောင်ဒီပညာတွေကိုဒီလူငယ်တွေကိုရောက်အောင်ကျွန်တော်တို့ကဂျားတွေကနေပြီးတော့မှအဲ့လို channel လုပ်ပေးပြီးတော့မှဒီပညာတွေရောက်အောင်ကြိုးစားနေတာရှိပါတယ်
အဲ့တော့အခု YSPS လက်ပတ်နေတဲ့ဘန်နာကြီးနဲ့ပတ်သက်လို့ဒီဟိုနေရာမုံငွေနဲ့ပတ်သက်လို့ဘယ်လိုရှိလဲဘယ်အကူအညီတွေယူထားတာရှိပါလဲ
အဲကျွန်တော်တို့ဒီ MD project ဆိုပြီးတော့ဒီ Bridge Council နဲ့အဲချစ်ပြီးတော့မှကျွန်တော်တို့တချို့ funding ယူတာရှိပါတယ်နောက် National Endowment for Democracy ကနေကျွန်တော်တို့ funding ယူတာတွေရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကကျွန်တော်တို့လုပ်ချင်တဲ့ program ပဲကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ပေးချင်တဲ့အရာကျွန်တော်တို့လုပ်ချင်တဲ့ဒီတိုင်းမျိုးနဲ့ကိုက်တဲ့အားတွေပဲကျွန်တော်တို့ဥစားပေးပြီးတော့ဖော်ဆောင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကတော့အခုကိုမြတ်သူတို့စာဖွင့်တာ2017ကစလောက်မယ်ထင်ပါတယ်အဲ့တော့ဒီနောက်ပိုင်းမှာမြန်မာနိုင်ငံပြည်စုံတရာတော့ဖွင့်လင်းလာတဲ့နေထားတော့ရှိတာပါเนาะတခြားအခက်ခဲတွေအကန့်အသတ်တွေအထူးဖြင့်အာဏာပိုင်တွေဘက်ကဖိအားပေးတာမျိုးတွေရောကြုံရဘူးလားအခုနောက်ပိုင်းမှာပေါ့
ရှိတယ်ဗျအာဏာပိုင်တွေကဟိုတိုက်ရိုက်ဖိအားပေးတာတော့မရှိဘူးဒါပေမဲ့သူတို့ကဒီနိုင်ငံသိပ္ပံဆိုတော့သူတို့ဆိုးရင်ဒီမှာတချို့လဲအာဏာပိုင်တွေလာမေးတာရှိတယ်ကျွန်တော်တို့ကဖိတ်ခေါ်ပါတယ်ဒီမှာသိတင်တာရှိရင်လာမေးဘာမှလျှို့ဝှက်လုပ်နေတာမရှိဘူးကျွန်တော်တို့ကပညာရဲ့ဆန်ဆန်နိုင်ငံသိပ္ပံတွေတင် जा ပြရဒါပေမဲ့ဒီနိုင်ငံသိပ္ပံဆိုတဲ့သကလုံးကိုဖြုတ်ခိုင်းတဲ့ဒီအာဏာပိုင်အဖွဲ့အစည်းတွေလည်းရှိတယ်ဗျ။ဟောဆိုတော့သူတို့အဲ့ဒီဟာကိုတခါမှမကြောက်ဘူးဗျ။ဒီမှာနိုင်ငံသိပ္ပံတင်တယ်ဆိုတော့အဲ့တော့ဒီဟာကိုသူတို့နည်းနည်းစိုးရိမ်နေတာရှိတယ်။နောက်တစ်ခုကတော့ဟိုဒီ indirectly ဖိအားပေးတာတွေရှိမရှိတော့ကျွန်တော်အတက်အတော့မပြောနိုင်ဘူး။ဒါပေမဲ့တချို့ဘာအခက်ခဲကြုံလဲဆိုကျွန်တော်တို့တစ်နှစ်လောက်ငားပြီးကျွန်တော်တို့အဲ့နေရာတွေကဟို55ဖို့မလွယ်တော့တဲ့အခက်ခဲရတော့အမြင်နဲ့ကြုံတယ်ဗျ။ဒါကြောင့်မို့ကျွန်တော်တို့နေရာတွေကိုခဏခဏပြောင်းရတယ်။အခုလာမယ့်မေလမှာဆိုလဲကျွန်တော်ထပ်ပြောင်းအောင်ပါဒါတို့နောက်ကမှာဘာတွေရှိလဲဆိုတော့ကျွန်တော်တက်အပ်တော့မသိဘူးဒါပေမဲ့ဒီလိုခက်ခဲရတော့ကျွန်တော်ကြုံတွေ့ရတာရှိတယ
်အခုလုံနေရတဲ့ပတ်သက်လို့ကောကိုယ့်ကိုဘယ်လောက်ထိကျင်းအားရမှုရှိလဲအခုကြောင်းလေပတ်မှုကြောင်းသွားနေတဲ့ပတ်သက်လို့ရှေ့ကြီးနဲ့ပတ်သက်လို့ပေါ့ဘယ်လောက်ထိမျှော်မှန်းထားလဲကျင်းအားရမှုရှိရလားပြီးသွားတဲ့ကာလပေါ့
ဟုတ်ကဲ့ကျွန်တော်တို့တော်တော်ကြီးဒီကျွန်တော်အားလုံးဟာတက်ညီတက်ညီလှုပ်လှုပ်တဲ့အပေါ်မှာတော့တော်တော်လေးအားရမှုတော့ရှိပါတယ်ဒါပေမဲ့အခုနပြောသလိုပေါ့နော်ကျွန်တော်တို့ဖြစ်ချင်တဲ့ရီမန်းချက်ဘန်းနာကိုရဖို့အတွက်ကတော့စင်ကုန်မှုတွေတော့ရှိသေးတာပေါ့ဗျာဘန်းနာကြီးအခက်ခဲရအစဒီ resource person တွေရဲ့အခက်အခဲတွေအစပေါ့နော်။နိုင်ငံကအတိမတ်ပြုတဲ့ institution level တခုဖြစ်အောင်တော့ကျွန်တော်တို့အတက်နိုင်ဆုံးစူးစမ်းနေတယ်။အောင်မြင်မလားမအောင်မြင်မလားဆိုတာတော့ကျွန်တော်စောင့်ကြည့်ရမှာပါဗျာ
။ဟုတ်ကဲ့။ကိုမြတ်ကြီးကျေးဇူးပါ
။ဟုတ်ကဲ့ပါကျေးဇူးတင်ပါ